ဒီကိုစလိုင်းရောင်းခင်ဗျာဒီကနေ့ကြားပြည်နယ်လွယ်ကော်မြို့မှာဒီမြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်ဦး AVSDF ကကြာဆုံးသေဆုံးသွားသူတွေကိုဂုဏ်ပြုတဲ့ပွဲလုပ်တယ်လို့သိရပါတယ်ဒီကနေ့ပွဲအခြေအနေကိုပြောပြပါအောင်ခင်ဗျာဘယ်သူတွေလာတက်တယ်လဲဘယ်မိဘတွေလာတက်တာလားနောက် AVSDF ရဲ့မဟာမိတ်တွေရောတက်တယ်လားဘယ်လိုမျိုးပွဲကိုစီစဉ်ဖြစ်တာလဲခင်ဗျာ
ဒီမကတော့25နှစ်တာမှာကြာဆုံးခဲ့တဲ့ဒီရဲဘော်တွေကိုကျွန်တော်တို့ရဲ့သူရဲကောင်းတွေပေါ့ဗျာအဲ့တော့ကျွန်တော်ကြာဆုံးခဲ့တဲ့ဒီဒီမိုကရေစီသူရဲကောင်းတွေဂုဏ်ပြုတဲ့အထိုင်းမှလည်းကျွန်တော်တို့အာကွန်ပျူလက်မှတ်ပေါ့ဗျာကွန်ပျူလက်မှတ်ပေးရတဲ့ပွဲမှာဆိုတော့တို့ရဲ့မိသားစုတွေကိုကျွန်တော်တို့အဓိကပေးတာပါပြီးတော့ဒီနေ့ပွဲတော့တော်တော်လေးစီစီကားကားပဲပြောရမှာပေါ့တင်နိုင်ပွဲမှာတော့ဒီကွန်ပျူမှာရှိတဲ့အဲခရစ်စတန်တွေဖခင်เจ้าမှာကျွန်တော်တို့ဆူတောင်းပွဲလုပ်ပါတယ်ခွန်ကြီးတွေကိုကျွန်တော်တို့ဆွမ်းကပ်ပါတယ်အဲဆွမ်းကပ်ပြီးကျွန်တော်တို့၅မတီလာခံယူပါတယ်အဲ့ဒါပြီးတဲ့ခါကျတော့ကျွန်တော်တို့နေခင်းတင်နိုင်မှာအခမ်းအနားလုပ်ပါတယ်ဆိုတော့အခမ်းအနားကတော့ကျွန်တော်တို့ဒီမြို့မှာရှိတဲ့မြို့မျိုးဖားတွေနော်ဒီမှာဟိုပါတီဖွဲ့စည်းတွေအဲ NLD အပါဝင်ပါတီဖွဲ့စည်းတွေပြည်ထောင်ခါကျော်ဒီမှာလက်ကဲရဲဆဲလို့ထားတဲ့လက်နက်ကန်တိုင်းသားဖွဲ့စည်းတွေအားလုံးတက်ပါတယ်နော်လူငယ်တွေလည်းတက်ကြတယ်ဆိုတော့အားလုံးစစ်စစ်ပေါင်းကျွန်တော်ခမ်းမန်းကြီးဆိုရင်200ပေါင်းကျွန်တော်ရှိပါတယ်200ပေါင်းကျွန်တော်ရှိပါတယ
်လွန်ခဲ့တဲ့2025နှစ်အတွင်းမှာဒီ AVSF တပ်ဖွဲ့ဝင်တွေမှာတေဆုံးတဲ့ဆင်းရဲဘယ်လောက်လောက်များရှိသွားလဲခင်ဗျဘယ်လိုဆင်းရဲပြုစုထားနေမှာ
ကျွန်တော်တို့ဆီမှာတော့ကြာဆုံးဆင်းရဲရှိပါတယ်ဆိုတော့ဒီနေ့ကျွန်တော်တို့လက်ရှိဆင်းရဲအရဆိုရင်တော့ကျွန်တော်တို့900ကျော်ရှိသွားပြီဆိုတော့ကျွန်တော်တို့ဒီဆင်းရဲနေရာတော့ကျွန်တော်တို့ဒီ25နှစ်တာကာလမှာဟောပြီးခဲ့တဲ့အစောပိုင်းကာလဆင်းရဲရှိတယ်ဒါမဲ့ကျွန်တော်တို့25နှစ်မှာကျွန်တော်တို့တည်တည်ငြိမ်ငြိမ်နဲ့ဖြတ်သန်းရတဲ့ကာလတွေကနည်းတယ်နည်းတဲ့အခါကျကျွန်တော်တို့အထောက်အထားအမှတ်တမ်းတွေဆုံးရှုံးသွားတဲ့ချိန်လည်းရှိတော့ဒီနေ့တော့ကျွန်တော်တို့ပြီးခဲ့တဲ့ဆင်းရဲလက်ကျန်တွေပါပြီးရတော့ကျွန်တော်တို့95ပေါ့ဗျာပတ်ပဝန်းကျင်ကဆိုင်ခဲ့တဲ့ဆင်းရဲတွေနဲ့ဆင်းရဲတွေပေါ်မှာကျွန်တော်တို့အပြင်းအပြီးလောက်ရတာကိုဆိုတော့လက်ရှိမြဲကျွန်တော်တို့ဆင်းရဲနေရာတော့ကောက်နေသေးပဲဆိုတော့အခုလက်ရှိဆင်းမှာတော့ကျွန်တော်တို့900ကျော်အများဆုံးရှိတယ်ဆိုင်ဆင်းရဲတိုင်းမှာကျွန်တော်တို့စာဆုံးသွားတဲ့ရဲဘော်တွေကျွန်တော်ကွန်ပျူမှတ်တမ်းပေးအပ်တဲ့ပွဲတွေကျွန်တော်ဆက်ပြီးဆင်းပါတော့မှာဆိုတော့အခုကျွန်တော်တို့ဒီနေ့ရှင်းနေရတော့ကျွန်တော်လိုက်ကောင်မှာလုပ်ခဲ့ရဆက်သွောင်းလေးကိုကျွန်တော်တောင်ကြီးမှာလုပ်မယ်ဒီ AT လာမှာဆိုရင်ကျွန်တော်တို့တင်းတားကြီးစိတ်တဝဲပလောအထဲမှာကျွန်တော်လုပ်ပါမယ
် ABS ရဲ့အဖွဲ့ဝင်ဟောင်းနေရဒီအစိုးရဟိုတချို့အကြံပေးအဖွဲ့တွေမှာလည်းပါတယ်မြန်မာငြိမ်းချမ်းရေးစင်တာလူမျိုးနေရာတွေမှာလည်းတောင်ရှိသူတွေဖြစ်တောင်ထမ်းဆောင်နေကြတာလည်းရှိပါတယ်ဆိုတော့
ဟိ
ုဒီကနေ့ ABSF ရဲ့ဟိုအခန်းကဏ္ဍကဘယ်လိုမျိုးတမိုင်းမှာရှိခဲ့တယ်လဲလို့မေးရင်ကိုစလိုင်းတို့အနေနဲ့ဘယ်လိုမျိုးဖြေလို့ရပါလဲခင်ဗျ။
တမိုင်းမှာတော့ကျွန်တော်တို့ဒီ ABSF ရဲ့ကတော့ဗျာဒီမှတ်ချက်တင်ခံခဲ့ရတဲ့အဖွဲ့အစည်းတစ်ခုလို့ပြောရင်မမှားပါဘူး။အဲနံပါတ်1ကတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဒီ ABSF ကအမျိုးသားပြည်နယ်တင်းမြတ်ရေးပေါ့ဗျာဒီဗမာလူမျိုးတွေနဲ့ခြားတိုင်းတိုင်းအင်အားစုတွေခြားထဲမှာရှိတယ်မြန်မာပြည်နယ်တင်းမြတ်ရေးကိုကျွန်တော်တို့ ABSF ကပဲပစောတရားလုပ်ပြနိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်တယ်။ဒါတို့ချက်ပါနောက်တစ်ချက်ကတော့ကျွန်တော်တို့အရင်ကာလကတော့ကျွန်တော်တို့အလံတော်တစ်ခုရဲ့အောက်မှာကျွန်တော်တို့ချက်တန်းခဲ့ကြပေမဲ့လည်းနှစ်ကာလကြာလာတဲ့အခါကျတော့နိုင်ငံရေးချင်းတော်မူကြီးကညှဉ်းချင်းမှုတွေမတူကွဲပြားသွားတာလည်းကျွန်တော်တို့ရှိနိုင်ပါတယ်ဆိုတော့ဒီနေ့မြန်မာငြိမ်းချမ်းရေးစံတန်ရဲ့အခြားပေါ့နော်အခြားနေရာဒေသမှာရောက်နေတဲ့ဒီရဲဘော်တွေလည်းကျွန်တော်တို့ဒီမိုကရေစီရေးနဲ့ဆက်တဲ့ပြည်ထောင်စုရေးပေါ်မှာတော့ဒီဆိုင်မမတ်ဆက်လက်ညှဉ်းချင်းနေစေဖြစ်မယ်လို့ကျွန်တော်တို့ယူဆပါတယ်
AVSF အဖွဲ့ဝင်တွေမှာအခုဆိုရင်ကြာဆုံးသွားကြတဲ့သူတွေ900လောက်ရှိတယ်ဆိုတဲ့အခါကျတော့ဒီတပ်ဖွဲ့ဝင်တွေကသူတို့ယုံကြည်ခဲ့တဲ့ Federal ပြည်ထောင်စုတို့စစ်မှန်တဲ့ Democracy တို့အစရှိပြီးဒီလိုမျိုးယုံကြည်မှုတွေအတွက်သူတို့အသက်ပေးသွားတာထိုက်တန်တယ်လို့ကိုစလိုင်းတို့အနေနဲ့ယူဆပါလားခင်ဗျ။
ကျွန်တော်တို့အနေနဲ့တော့ထိုက်တန်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဥပမာလေးတစ်ခုကျွန်တော်ပြချင်တာကတော့ကျွန်တော်တို့ကတော့ဒီနေ့ Federal ပြည်ထောင်စုကိုသွားခြင်းနဲ့ဒီမိုကရေစီရဲ့ငြိမ်းချမ်းရေးကိုသွားခြင်းနဲ့အဖွဲ့အစည်းတစ်ခုပါဆိုစီပိုင်းလုပ်ငန်းတွေမှာတော့မှာပဲကျွန်တော်တို့အလုပ်လုပ်တဲ့အခါမှာရင်းနှီးမြှုပ်နှံမှုလုပ်ကြရပါတယ်နော်ဆိုတော့စီပိုင်းလုပ်ငန်းတစ်ခုလုပ်တဲ့ဆိုရင်လည်းငွေကြေးအချင်းရင်းနှီးမြှုပ်နှံမှုလုပ်ရတယ်လို့လုပ်အချင်းလည်းကျွန်တော်ရင်းနှီးမြှုပ်နှံမှုလုပ်ကြရပါတယ်ထို့ရင်းကောင်းပါပဲကျွန်တော်တို့ကစနစ်တစ်ခုကိုကြောင်းကျင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်နောက်တစ်ခုကဆော်ဒီယံစနစ်ကိုတည်ဆောက်ကျင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အခါကျတော့အဲ့ဒါနဲ့ထိုက်တဲ့တံပိုးပေါ့ဗျာရင်းနှီးမြှုပ်နှံတာကျွန်တော်တို့ရှေ့ဆက်ကြမှာပါဒါကြောင့်ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲဘော်တွေရဲ့တည်ဆောက်မှုကြောင့်ပဲဒီနေ့နိုင်ငံရေးတစိုးတရားကြောင်းလေးတွေကျွန်တော်ဖြစ်ပေါ်လာတယ်ဆိုတော့ရှေ့မှာလည်းကျွန်တော်တို့ဒီ Federal Bureau စုကျွန်တော်ယုံကြည်ထားတဲ့ဥတီကျ၄ရက်ရဲ့နောက်ဆုံးရည်မှန်းချက်ဖြစ်တဲ့ဒီ Federal Bureau စုပေါ်ထွန်းရေးအထိဆက်သွားတဲ့အခါမှာလည်းကျွန်တော်တို့တိုက်တန်တဲ့တည်ဆောက်မှုတွေလုပ်ကြအောင်ပါပါ
တပ်ဖွဲ့ဝင်တွေတည်ဆုံသွားတဲ့သူတို့မိဘတွေနဲ့တွေ့ဆုံတဲ့အခါမှာဘယ်လိုမျိုးစိတ်ထဲမှာဘယ်လိုမျိုးခံစားရတယ်နောက်ပြီးသူတို့တွေဘာတွေပြောကြတယ်ခင်ဗျ
ပထမပေါ့ဗျာနံပါတ်1ကတော့ကျွန်တော်ခံစားမှုပြောမယ်ဆိုတော့1 day 1 day ကျွန်တော်ခံစားရပါတယ်ဒီနေ့ဒါကြာပြောမယ်ဆိုရင်ကျွန်တော်တို့အိမ်မက်ကိုအကောင့်ထဲပေါင်နိုင်ခဲ့တာပါဒါမှမဟုတ်ကျွန်တော်တို့ရာဂိုင်နှုံးဖြစ်ကျေနပ်မှုရှိလားဆိုတော့ကျေနပ်မှုမရှိပါဘူးဆိုတော့ကျွန်တော် 1 day 1 day ဆိုပထမကျွန်တော် 1 day လာတော့ကျွန်တော်တို့ဒီနေ့25နှစ်တာဖြတ်သန်းမှုမှာဒီရဲဘော်တွေဒီကျွန်တော်လက်တွဲခြင်းနဲ့တိုးတော်လည်းဒီရဲဘော်တွေကတိုင်းပြည်တော်ဒီဆုံးပြားပြစ်ဆက်ခဲ့ကြရပါတယ်နောက်တစ်ခု1 day ဆိုတော့ကျွန်တော်တို့မိသားစုတွေနဲ့ကျွန်တော်တို့စကားပြောနိုင်တယ်ဒီလိုအခမ်းအနားတွေကျွန်တော်လုပ်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကျေနပ်အားရမိပါတယ်ဒါမှမဟုတ်
ရခိုင်နှုန်းအချင်းရခိုင်နှုန်းပြည်တော်ကျွန်တော်တို့ရှင်းတဲ့အားချင်းမျိုးတော့မရှိသေးပါဘူး။အခုဆိုရင်AVS တဲ့အဖွဲ့ကအစိုးရနဲ့အပြစ်ခတ်ရဆက်ထားတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်။ပြည်တွင်းမှာလည်းအခုဆိုလို့ရှိရင်ကျွန်တော်တို့AVS တဲ့ခေါင်းဆောင်မှနေနေတဲ့တော်လာလှောက်ချပိုင်ခွင့်ရှိနေပြီလို့ဆိုနိုင်ပါတယ်။ဆိုတော့AVS တဲ့အပြည့်ရေရှည်မှဒီလက်နက်ကင်လမ်းစဉ်ကို
်ဆိုရင်ကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ်ဆိုတော့ဒီနေ့ညဉ့်ညဉ့်လုပ်ငန်းစဉ်ကဘယ်လောက်ထိကျွန်တော်တို့ဟိုခိုင်မာမှုရှိမလဲကျွန်တော်တို့ဘယ်လောက်ထိယုံကြည်စိတ်ချမှုရှိမလဲမြေသားပြည်နယ်တင်းတယ်နဲ့ဆွေးနွေးပြောင်းစုကိုဘယ်လောက်ထိအမှတ်ကံပြပြနိုင်မလဲပြနိုင်မလဲဆိုတဲ့အပေါ်မှာမြင်ကြည့်ပါတယ်ဆိုတော့ဒါကြောင့်အခုကျွန်တော်တို့မကြခင်မှာကျွန်တော်တို့လုပ်မဲ့ဟလာဖန်ဆွေးနွေးပွဲလဲကျွန်တော်တို့ရေးကြည့်ပါတယ်เนาะအဲ့ဒီမှာလာကျွန်တော်တို့တကယ်ကိုဒီအစိုးရဘက်ကလည်းတကယ်ခိုင်မာတဲ့နိုင်ငံရေးတွဆွေးနွေးပွဲသွားနိုင်ဖို့အတွက်ခိုင်မာတဲ့ကတိကဝတ်တွေနဲ့ရမယ်ဆိုရင်တော့ဒါကျွန်တော်တို့ဒီငင်းငန်းရတာဒီအပရမတ်စင်အောင်မြင်လို့ကျွန်တော်တို့ပြောလို့ရမှာပါကျွန်တော်တို့ဖွဲ့စည်းအနေနဲ့ကတော့လောလောဆယ်မှာတော့ကျွန်တော်တို့ဒီနေ့သွားနေတဲ့ငင်းငန်းဖြစ်စဉ်မှာမူတည်ပါတယ်အဲ့ဒီငင်းငန်းဖြစ်စဉ်ရဲ့ဖြစ်တည်နေတဲ့အပေါ်မှာပဲကျွန်တော်တို့စဉ်းစားဆုံးဖြတ်သွားမှာပါ
ကိုစလိုက်ရအောင်ခင်ဗျကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဗျာကျေးဇူးပါဗျာကျွန်တော်